သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ကိုပက်ထရစ်အခုလိုကျွန်တော်တို့ SPS Radio မြန်မာပိုင်းအစီအစဉ်နဲ့ဒီ Brisbane မြို့မှာဖြစ်လုပ်နေတဲ့တရုတ်တန်ယုံရှိမှာဆန္ဒပြပွဲနဲ့ပတ်သက်လို့ရှင်းပြပေးမယ့်အတွက်ကျေးဇူးအများကြီးတင်ပါတယ်။ကိုပက်ထရစ်ဆိုတာဘာသူလဲဆိုတော့နည်းနည်းမိတ်ဆက်ပေးပါ
။ဟုတ်ကဲ့ကျွန်တော်နာမည်အပြည့်အစုံကတော့ Patrick Chou လို့ခေါ်ပါတယ်။ကျွန်တော်က Queensland CRPH NUG Sport Group ရဲ့ပြည်နယ်ကိုယ်စားလှယ်တယောက်ဖြစ်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒီနေ့အဲ့ Brisbane မြို့ထဲမှာဒီတရုတ်ကောင်စီဝင်ယုံရှိမှာဆန္ဒပြပွဲတို့ဟာမျိုးတခုရှိရလို့သိရပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးရှင်းပြလို့ပါခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ဒီနေ့ကျွန်တော် Queensland ပြည်နယ် Brisbane မှာရှိကြတဲ့တိုင်းသားအဖွဲ့အစည်းတွေတရင်တိုင်းသားအဖွဲ့အစည်းတွေနောက်ပြီးတော့ခရီးနေတိုင်းသားအဖွဲ့အစည်းချင်းတိုင်းသားအဖွဲ့အစည်းတွေလည်းပါပါတယ်။မြန်မာမိသားစုတွေလည်းပြပြီးတော့တရုတ်ကောင်စလာယုံရှိမှာကျွန်တော်တို့ဆန္ဒပြကြပါတယ်။ဒီဆန္ဒပြပွဲရဲ့အဓိကအရွယ်ချက်ကတော့ကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရရဲ့ Three Cat Strategy ဖြစ်တဲ့ပြည်ပိုင်းပေးဆိုမှု economic sanction နောက်ပြီးတော့ကတန်တမန်ကြီးရပြတ်တော်မှုပြီးတော့လက်နဲ့ရောင်းဝယ်မှုတွေရပ်ဆိုင်းမှုပေးဆိုမှုဆိုတဲ့ strategy ၃နှစ်ပတ်သက်ပြီးကျွန်တော်တို့အဓိကထားပြီးလုပ်တာပါလုပ်တဲ့နေရာမှာကျွန်တော်တို့ရှင်းရှင်းလင်းလင်းနဲ့ဒီနေ့ကျွန်တော်တို့ကြေညာချက်ထဲမှာလည်းထည့်ထားပါတယ်ကျွန်တော်တို့ဟာတရုတ်လူမျိုးတွေကိုတရုတ်နိုင်ငံသားတွေကိုစန့်ကျင်ဆန္ဒပြပွဲမဟုတ်ပါဘူးတရုတ်အစိုးရနဲ့တရုတ် communist party ကနေပြီးတော့ဗမာပြည်ပေါ်မှာထားတဲ့ policy ဟာမျှတမှုမရှိတဲ့အတွက်ကျွန်တော်တို့ဒီမှာရှိနေတဲ့တိုင်းနာမျိုးကမောင်းမာတွေကျွန်တော်မြို့မြို့ဖားတွေကျွန်တော်ဆန္ဒထုတ်ပေါ်ပြသတာဖြစ်ပါတယ
်တရုတ်ကောင်စီဝင်ယုံကအမှုထမ်းတွေကိုအဲ့လိုဒီ statement တွေပါပြီးပေးတာရှိပါလားစာတွေပါပြီးပေးတာရှိပါလား
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီ CRPH NUG Sport Group Australia နေပြီးတော့ nationwide ဟို statement တစ်စောင်ထုတ်ပါတယ်အဲ့ဒီ statement ကိုကျွန်တော်တို့ Queensland ပြည်နယ်ကနေပြီးတော့အခုဒီ Brisbane မှာရှိတဲ့တရုတ်ကောင်စီဝင်ယုံကိုကျွန်တော်တို့သူတရားဝင်ပြဖို့ခဲ့ပါတယ်။နောက်ကျွန်တော်တို့တရားဝင်ဆန္ဒပြမယ်ဆိုတဲ့အကြောင်းလည်းအကြောင်းကြားတဲ့အတွက်ဒီနေ့မရှိနေတဲ့ရဲတွေအစလုံခြုံရေးယူပေးပါတယ်။နောက်ကျွန်တော်တို့သူတို့ရှေ့မှာအေးအေးချမ်းချမ်းနဲ့ငြင်းငြင်းချမ်းချမ်းကျွန်တော်တို့ဆန္ဒကိုထုတ်ဖော်ပါတယ်။နောက်ပြီးတော့ကျွန်တော်တို့ထုတ်ပြန်ကြေညာထားတဲ့ဒီ statement ကိုလည်းကျွန်တော်တို့ဒီနေ့အဲ့ဒီရှေ့မှာဖတ်ခဲ့ပါတယ်။ဆိုတော့ကျွန်တော်တို့ဒီ statement ထဲမှာအဓိကအချက်နှစ်ချက်ပါကျွန်တော်တို့ပြောတာကတော့ဒီချက်ကတော့ဗမာပြည်ကြီးဘာဖြစ်ဖြစ်အတူတည်းငတိမှန်ပြီးရောဆိုရစီးပွားရေးအလိုတစ်ခုတည်းကိုကြည့်ပြီးတော့လိုလောဘတစ်ခုတည်းကြည့်ပြီးတော့ရင်းနှီးမြှုပ်နှံမှုတွေမလုပ်ဖို့အတွက်ဒီအတွက်လည်းအာမခံချက်မရှိဘူးမလုပ်ပါနဲ့ဆိုတဲ့ကိစ္စကိုကျွန်တော်ပြောသလိုအယုတ်ဆိုးရဟာကုလသမဂ္ဂနဲ့လုံခြုံရေးကောင်စီမှာအမြဲတမ်းဗမာပြည်ရဲ့ resolution တင်မညာကို veto အာဏာသုံးပြီးတော့ရှုတ်ချနေတဲ့ကိစ္စတွေမလုပ်ဖို့နောက်တစ်ခုကသူတို့ပြောပြောနေတဲ့ပြည်တွင်းရေးဝင်ရောက်မဆွတ်ဖက်ရေးဆိုတဲ့မှုဟာသူဟာတရုတ် Communist Party ကပြောင်ပြောင်တင်းတင်းဝင်ရောက်ဆွတ်ဖက်နေတာလေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တော်တော်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆန္ဒကိုထုတ်ဖော်တဲ့ကန့်ကွက်တယ်ဒါနဲ့ပတ်သက်ပြီးကျွန်တော်တို့လက်မခံဘူးဆိုတာကိုကျွန်တော်ထုတ်ဖော်ပြပါတယ်အနေနဲ့ဒီဆန္ဒပြရတယ်ဖြစ်ပါတယ်ခင်ဗျအ
ခုတို့ဆန္ဒပြရာတို့အဲတရုတ်ဒီကောင်စီဝင်ယုံကိုဒီ statement ပေးတာတို့ဘာလို့လုပ်တဲ့ဥစ္စာကိုသူတို့တုံ့ပြန်မှုတွေရှိပါလားတရုတ်အဲကောင်စီဝင်ယုံက
ကျွန်တော်တို့အခုဒီနေ့ဆန္ဒပြပွဲမှာတော့တရုတ်ကောင်စီဝင်ယုံရဲ့တာဝန်ခံလို့ယူဆရတဲ့ဒီကသူတို့ထွက်ပြီးတော့တပ်ပုံကြီးရိုက်တာရှိတယ်မှတ်တမ်းတွေတင်သွားလိုက်တာရှိတယ်စာဦးတော့ကျွန်တော်တို့ကနေပြီးတော့သူ့ကိုကျွန်တော်တို့စာတိုက်ကနေပြီးတော့ register လုပ်ပြီးတော့သူတို့ရှိတယ်ကျွန်တော်ပို့ပါတယ် email နဲ့လည်းကျွန်တော်ပို့ထားပါတယ်အခုလုံးကျွန်တော်လုပ်ထားပါတယ်ကျွန်တော်တို့ရဲ့တရားဝင်ထုတ်ပြန်ကြေညာချက်ကိုသူတို့ရှိပို့ပြထားပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့သူတို့ရှိရတော့ကျွန်တော်တို့ထုတ်ပြန်မှုမရှိသေးပါဘူးစာထဲမှာလည်းကျွန်တော်တို့ကိုဒါနဲ့ပြန်ပြီးတော့ဆက်သွယ်နိုင်တယ်ဆိုတော့ဆက်လို့ထည့်ပေးထားပါတယ်ခင်ဗ
ျပြင်ဘက်ကိုထွက်ပြီးဓာတ်ပုံရိုက်တဲ့ဒီတရုတ်တန်ယုံထဲကဒီဝန်ထမ်းတွေကိုရောအဲ့လိုသွားမေးမြန်းတာပဲမရှိပါဘူးလားဘာတို့ကြောင့်အဲ့လိုဓာတ်ပုံရိုက်တယ်ဘာညာဆိုတာပေါ့လေ
ကျွန်တော်တို့အဲ့ဒါတော့မလုပ်ပါဘူးခင်ဗျဘာဖြစ်လို့လဲဆိုတဲ့အခါကျတော့သူရဲ့ right လည်းဖြစ်ပါတယ်ကျွန်တော်နေတဲ့တိုင်းပြည်တော်ကဒါသူ့ရဲ့ right တစ်ခုဖြစ်တယ်သူနဲ့မှတန်းတင်မဲ့ရိုက်မယ်ဆိုလွတ်လပ်စွာရိုက်လို့ရပါတယ်ကျွန်တော်တို့လည်းသူတို့ရဲ့တောင်ရုံးအဝင်ဝတကားကြီးကိုကျွန်တော်တို့ပိတ်ထားတယ်ရဲတွေကလည်းရပ်ထားပေးတယ်ကျွန်တော်တို့အဲ့ရှိမှကျွန်တော်တို့ကညင်းညင်းချမ်းချမ်းနဲ့တော့ဆန္ဒပြတယ်တကူးမှလည်းခင်ဗျားတို့ဥပ္ပောပေါင်းတယ်သူတို့ဥပ္ပေချိုးပေါက်တဲ့ဟာမဖြစ်ကြဘူးကျွန်တော်တို့အေးအေးချမ်းချမ်းဒီတောင်ဝင်တဲ့ရဲတွေအစားကျွန်တော်တို့လာပြီးနှုတ်ဆက်ပါတယ်နောက်ဆုံးမှာတော့ကျွန်တော်တို့ရဲ့ညီညီချင်းချင်းဆန္ဒပြမှုသူတို့အယောင်ကို appreciate ဖြစ်တဲ့ဆိုအကြောင်းပြောပါတယ်ခင်ဗျာ
ဟုတ်ကဲ့တော့ကို Patrick Chou တို့အနေနဲ့ဒီမြန်မာပြည်ထဲမှာတရုတ်အစိုးရဘာတွေလုပ်နေတာကိုအဓိကမကြေမနက်ဖြစ်နေတာပါလဲ
တရုတ်ဆိုရအဓိကကတော့အခုသူတို့ခေါ်တဲ့အိုလမ်းမကြီးဆိုတာဟောက်စာကို CNEC ပေါ့နော်သူတို့အဲ့ဒါနဲ့ပတ်သက်ပြီးတော့ဒါဟာအကျိုးစီးပွားတစ်ခုတည်းကိုကြည့်ပြီးလုပ်တယ်ကျွန်တော်တို့ဒီနေ့ကျွန်တော်ထုတ်ပြန်ခြင်းတဲ့မှာပြောသလိုကျွန်တော်တို့စကားပြောရတဲ့မှာလည်းပြောတယ်ဥပမာအဖြစ်ပြောမယ်ဆိုလို့ရှိလို့ရှင်အခုကျင်းဤတောင်လက်ဗရန်တောင်ကိစ္စမျိုးတွေမကြသေးခင်ကလူမြောက်များစွာတပ်ဖြတ်ပျက်စီးလိုက်တဲ့ကမ့်ဘလူမျိုးနဲ့ပစည်းကြီးချေရောတပ်ဖြတ်မှုကိစ္စကို UN Security Council မှာတရုတ်ကနေပြီးတော့ပယ်ချတဲ့ကိစ္စမျိုးတွေနောက်တော့မစ်ဆုံကိစ္စမျိုးတွေဒီလိုကိစ္စမျိုးတွေဟာကျွန်တော်တို့တိုင်းပြည်အတွက်ကျွန်တော်လူမျိုးအတွက်အကျိုးစီးပွားမဖြစ်ဘဲတရုတ်အကျိုးစီးပွားတက်တာဖြစ်တယ်နောက်တစ်ခုကကျွန်တော်တို့ဒီကြောက်ဖြူရေနဲ့ရေနဲ့ပိုင်းမှာဆောက်လုပ်နေတဲ့ကိစ္စတွေဒီပိုက်လိုင်းကိစ္စတွေဟာအားလုံးကကျွန်တော်တို့ပြည်သူလူထုရဲ့အသံကိုနားထောင်မယ်ပြည်သူလူထုရဲ့ဆန္ဒကိုလိုက်လျောမယ်ဆိုလို့ရှိလို့ရှိရင်သူတို့ရဲ့အကျိုးစီးပွားတွေအားလုံးကလုံခြုံစိတ်ချမှုရှိမယ်ဆိုတဲ့ဥစ္စာကိုလည်းကျွန်တော်တို့ကတရုတ်အစိုးရကို message ပေးပါတယ်ခင်ဗ
ျဟုတ်ကဲ့ဒါမဲ့များသောအားဖြင့်တရုတ်အစိုးရကတော့ကျွန်တော်တို့ဒါမျိုးသူတို့လုပ်နေတာတွေကိုမျက်မျက်တာတာဖြစ်ဖို့ပြောတဲ့ဒီအဖွဲ့အစည်းတွေကိုသူတို့နားထောင်လို့မရှိပါဘူးအဲ့တော့တရုတ်အစိုးရကို direct အဲ့လိုပြောဆိုတာအပြင်တခြားဘေးကနေပြီးတော့ဝိုင်းပြီးတော့တရုတ်အစိုးရကိုဖိအားပေးဖို့လှုံ့ဆော်တာတွေရောရှိပါလား
ကျွန်တော်တို့ကျင်းကတဲ့နေရာမှာလက်ရှိကျွန်တော်ရောက်ရှိနေတဲ့နိုင်ငံအော်စတြေးလျနိုင်ငံဖြစ်ပါတယ်အော်စတြေးလျနိုင်ငံရဲ့လက်ရှိအာဏာရပါတီနဲ့တရုတ်နဲ့ဆက်ဆံရေးကိစ္စလို့ကျွန်တော်အထူးကြီးစိုက်ပါတယ်ဒါကြောင့်မို့လို့ကျွန်တော်စာရေးတဲ့ခါမှာလည်းဒီစာကတရုတ်ကံယုံတစ်ခုတည်းမဟုတ်ပါဘူးကျွန်တော်တို့ကဒီအော်စတြေးလျဆိုးရပိုင်းဆိုင်ရာတွေကစာကျွန်တော်တို့ဖိတ်ဖို့အောင်ဖြစ်ပါတယ်ဒီကဆရာမေးတဲ့မေးခွန်းမျိုးပါပဲတရုတ်ဟိုဓာတ်ရိုက်မဟုတ်တော့တော့ပယ်ဝိုက်တော်နီးနဲ့အော်စတြေးလျအစိုးရအနေနဲ့ဒီကိစ္စဗမာပြည်ကိစ္စကိုစိုးရင်လည်းဗမာပြည်ကိစ္စကိုပြို့တော့မကင်တွေ့တဲ့တဲ့ဆက်ကိစ္စမျိုးတွေပြောအောင်ကျွန်တော်တို့ကြိုးစားသွားမှာဖြစ်ပါတယ
်ဒီအော်စတြေးလျအစိုးရကဒီဝင်ကြီးတွေ Brisbane ထဲမှာရှိတဲ့ဒီဝင်ကြီးတွေနိုင်ငံရေးသမားတွေကိုအဲ့ကိုပက်ထရစ်ချိုရိုအနေနဲ့သူတို့နဲ့တွေးဖို့စူးစမ်းတာတို့သူတို့သွားပြီးတော့စကားပြောတာတို့ရောရှိပါလား
ကျွန်တော်တို့ပုံမှန်ထိတွေ့ဆက်ဆံတာဆိုလို့ရှိရင်လက်ရှိအတိုက်ခံပါတီဖြစ်တဲ့ Liberal Party ရဲ့ Senator Postcard တို့ပေါ့နော်ကျွန်တော်တို့ပုံမှန်ကြည့်နေတာဖြစ်ပါတယ်။နောက်သူတို့ကိုယ်တိုင်ကလည်းကျွန်တော်တို့ဟိုတလတစ်ချိန်တော့ပုံမှန်တွေ့ဖို့အတွက်ကိုလည်းပြောတဲ့အတွက်ကျွန်တော်တလတစ်ချိန်တွေ့ပါတယ်။ခုမှချမ်းမီမှာကျင်းပါတော့မှဖြစ်တဲ့ Donald Sanchez ရဲ့88ချိန်တော့ဒီမွေးနေ့ပွဲမှာဆိုလို့ရှိလို့ရှိရင်ကျွန်တော်တို့သူတို့ဒီအစိုးရပိုင်းဆိုင်ရာလူကြီးတွေကျွန်တော်တို့အတိုက်ခံပါတီရဲ့လူတွေကျွန်တော်ဖိတ်ထားပါတယ်။ကြုံကြိုက်လာတဲ့ခါမှလည်းဗမာပြည်နဲ့ပတ်သက်တဲ့ကိစ္စကိုလည်းသူတို့ပြောသလိုနောက်တစ်ခုကဆရာမေးတဲ့မျိုးကုန်းမှာပါတဲ့ဒါနဲ့ပတ်သက်ပြီးသူတို့သိအောင်ကျွန်တော်တို့လုပ်တဲ့နေရာမှာကျွန်တော်ဟာ CRPH UNG Spoke Group ရဲ့ဒီဟော Parliamentarian Friends of Myanmar မှာကျွန်တော်က Focus Person တယောက်ဖြစ်တဲ့အတွက်ကျွန်တော်တို့ရဲ့လှုပ်ရှားမှုအားလုံးကိုသူတို့ကိုကျွန်တော်ပြဖို့ပါတယ်ကျွန်တော်တို့ရဲ့လှုပ်ရှားမှုအားလုံးသူတို့သိအောင်ကျွန်တော်လုပ်ပါရစေ
ဟုတ်ကဲ့ဒီ Liberal အမတ်တွေပါရကောအခုလောလောဆယ်မှာသူတို့ဒီ Federal Government ကိုစာရေးပြီးတော့သူတို့ပြောရတော့ဘာလို့အဲ့အရာကိုလောက်တာရှိပါလား
ဆွဲသူတို့ပါလီမန်အတွင်းမှာစကားပြောရဆိုလို့ရှိရင်ကျွန်တော်မှတ်မှတ်ရရဆိုလို့ရှိရင်ကျွန်တော်တို့ဝန်ထမ်းဆရာတင်ပြပြလို့ပေါ့စီနီတာပေါ့စကားဆိုတဲ့ဗမာပြည် issue နဲ့ပတ်သက်ပြီးတော့ဒီတစ်ခေါက်တင်တော့ဆိုတော့ဒီဒီချက်ကသူတင်တာဟာကျွန်တော်ဗီဒီယိုဖိုင်နဲ့ကျွန်တော်ပြန်ပို့ပေးပါအဲ့ဒါမိနစ်ကဆက်ချင်ပါနဲ့ပတ်သက်ပြီးတော့ဒီတင်တဲ့ကိစ္စပါဆိုတော့အဲ့လိုမျိုးလေးတော့ရှိပါတယ်ဆိုတော့လည်းဆရာသိတဲ့အတိုင်းပဲဒီကနေ့ ASEAN ဆိုရရဲ့ဗမာပြည်ပေါ်ထားတဲ့ policy ကိုယ်တိုင်ကစသူက ASEAN ကိုရှေ့တန်းတင်ပြီးတွန်းနေတဲ့အနေအထားမျိုးဖြစ်တဲ့ကတည်းကသို့တော့အော်စတြေးလျဆိုးရဗမာပြည်အရေးကိုတကယ်စီးကပ်သိထားရဲဆိုတော့ကျွန်တော်တို့အချင်းမဲ့ယုံကြည်ပါတယ်သို့တော့လည်းဒီတက်ပိုပြီးထိထိရောက်ဖြစ်အောင်လုပ်ဖို့ဆိုတဲ့ကိစ္စတွေကိုလည်းကျွန်တော်တို့ CRP State and Territory ကလူတွေကပုံမှန်ကျွန်တော်တို့သူတို့နဲ့ defect နဲ့ပုံမှန်တွေ့တိုင်းတွေ့တိုင်းဗမာပြည်ရဲ့အခြေအနေကို defect ကိုကျွန်တော်တင်ပြပါတယ်ဆရာ
NUG အနေနဲ့ရောအခုလုံးလုံးစင်မှာဒီမြန်မာစစ်အာဏာရှင်ကိုဖိအားပေးတာတို့ကန့်ကွက်တာတို့နဲ့ပတ်သက်ပြီးကဘာမှလှုပ်ဆောင်နေတာတွေကဘယ်တော့အောင်မြင်မှုရှိပါလဲ
သတိမဲ့ဆိုရင်ကျွန်တော်တို့အခုဆို28လာရှိပါပြီကျွန်တော်အမျိုးသားညီညွတ်ရေးအစိုးရဟာအမတန်ကိုလည်းထိထိရောက်ရောက်လှုပ်ဆောင်နိုင်ပါတယ်နိုင်ငံတကာမှာဆိုလို့ရှိရင်အခု UNG ရဲ့ကိုယ်စားလှယ်ရုံးနေဆိုလို့တော်တော်များများမှာဖွင့်ထားနိုင်တဲ့အနေအထားမျိုးရှိလာပါတယ်အာဆီယံနိုင်ငံတွင်းတွေမှာလည်းမကြောင်ဘူးဖြစ်ပေါ်လာတော့မှအခုအိန္ဒိယမှာဖွင့်တာဆိုတော့နိုင်ငံတကာအစိုးရအပိုင်းဝိုင်းအနေနဲ့ UNG နဲ့သူတို့တရားဝင်တွေ့ဆုံဆွေးနွေးတဲ့ပြောဆိုမှုတွေကမဟုတ်ပေညတော့လည်းပဲကျွန်တော်တို့နိုင်ငံသားဝင်ကြီးပြောတဲ့ Quiet Diplomacy ရသူတို့ဆက်ဆံတာရှိပါတယ်တရုတ်အစိုးရနဲ့သူတို့ Quiet Diplomacy ပိုင်းဆိုင်ရာဆက်ဆံတာရှိပါတယ်အားရကျေနပ်မှုတွေရှိပါတယ်သို့တော်လည်းတချို့နေရာတွေမှာတော့ဟိုဘလို့ခေါ်မလဲကျွန်တော် overnight နဲ့မဖြစ်နိုင်တာတွေတော့ရှိတာပေါ့ကြည့်ပြကျွန်တော်တို့ NUG ခေါင်းဆောင်တွေကတော့စနစ်တကျနဲ့နိုင်ငံတကာအစိုးရကိုချင်းကပ်တယ်ပြောဆိုတယ်ဗမာပြည်ကိစ္စကိုထဲထဲဝန်းနဲ့ကင်တွေပြေးဖို့အတွက်ကိုသူတို့လုပ်နေရတယ်ဆိုဆရာတို့ကျွန်တော်တို့တွေအားလုံးနဲ့မြင်တွေ့နေပြီဖြစ်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကကျွန်တော်တို့ဒီစစ်အာဏာရှင်ကြောင့်သူတို့ဘုံကျေးတာတွေရွာတွေမီးရှို့တာတွေကြောင့်ဒီရွာသူရွာသားတွေဟာတောတွေထဲမှာပုံပြီးတော့ဆေးဝါးမရှိစားစရာမရှိကလေးတွေကလည်းမိုးတွေမိအဲမျိုးတွေဖြစ်နေတယ်အဲ့တော့သူတို့ကိုရောအဲ့လိုထောက်ပံ့မှုရံပုံငွေရှာတာတို့ဘာတို့ လောက်တာတွေရှိပါလား
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့လောက်ပါတယ်အခုကျွန်တော်တို့အထူးသဖြင့်ကျွန်တော်တို့ CR page and UG sport group ကကျွန်တော်စတင်ပြီးတော့ဖွဲ့စည်းခဲ့တဲ့ကျွန်တော်တို့ UG ချက်ကပြည်တွင်းနဲ့ငွေကြေးထောက်ပံ့ပေးဖို့ဆက်ကိစ္စပါအဲ့တော့ကျွန်တော်တို့ဒီလစဉ်လာတိုင်းကျွန်တော်ကွင်းဆွမ်းပြည်နယ်မှာဆိုလို့ချင်းလစဉ်လာတိုင်းကျွန်တော်တို့ငွေဦးဒေါ်လာရေးဈေးရောင်းပွဲဆိုကျွန်တော်ကျင်းပပါတယ်ပုံမှန်လောက်ပါတယ်ကျွန်တော်တို့ရသမျှငွေတွေအားလုံးလည်းပြည်တွင်းနဲ့မှာရှိနေတဲ့အခုလိုစစ်ဘေးရှောင်ဒုက္ခတွေဒီအခုမကြသေးခင်ကဖြစ်သွားတဲ့ရခိုင်ပြည်နယ်ဘက်မှာဖြစ်တဲ့မိုးခါဆိုင်ကလုံးနဲ့ပတ်သက်ပြီးအဲ့ဗက်တန်ရဲ့အမိုးအကာစေဝါလုံခြုံမှုရရှိဖို့အတွက်ကိုကျွန်တော်တို့ဒီသမရာကြီးဒူဝါလာရှိကနေပြီးတော့ Presidential Emergency Fund ဆိုပြီးလောက်ထားတာရှိပါတယ်။အဲ့ဒါကိုကျွန်တော်တို့ကွန်ဆန် CR page ကနေပြီးတော့တပေါင်းနဲ့2000တိတိကျွန်တော်တို့ထူထမ်းထားပါတယ်။အဲ့ဒီရုပ်ဆောင်လည်းသမရာကြီးကိုယ်တိုင်နဲ့သူတို့ထူထမ်းတာတွေကျွန်တော်တွေ့နေရပါတယ်။ဆိုတော့ဒီလိုမျိုးခက်ခဲတွေရှိတဲ့တဘာဘဘေးအန်တွေပဲဖြစ်ဖြစ်စစ်ဘေးဒဏ်တွေပဲဖြစ်ကြပါစေလေ။အဲ့ဒါဒီစစ်ဘေးဆောင်တွေကအစားပေါ့လေအစားအသောက်ရအောင်ပြည့်ပြည့်စုံစုံမဟုတ်သေးတိုင်တော့မှလောက်ကဆောင်ရပေးနေတာလို့ကျွန်တော်တို့အားလုံးဆရာတို့အားလုံးတွေ့နေရမှာဖြစ်ပါတယ်ခင
်ဗျ။ NUGA နေနဲ့ရောဒီမြန်မာပြည်ထဲမှာပေါ့လေအဲ့လိုဒီရွာသူရွာသားတွေကိုထောက်ပံ့ငွေပေးတဲ့နေရာမှာဟောဘယ်လောက်ထိတိယရောသူတို့လုံနိုင်ပါလဲ
။အမတန်လဲ good question မှာဘာလို့လဲဆိုတော့အခုကျွန်တော်ရှိလို့ရှိလို့ချင်းဒီ Humanity Aidian HK ပေးဖို့ဆိုရင်လောက်ကြတယ်။အခုလက်သမဂ္ဂအပါဝင်တခြား NGO တွေရပို့ဖို့ကိစ္စလောက်ကြတယ်။နေမြေဒီမှာစစ်တပ်ကဒီနေ့ပိတ်ဆို့မှုတွေကြောင့်ွားရေးလာရေးထောက်ပံ့ပံပိုးပိုးကိစ္စတွေကအတော်ခက်ခဲကြုံရပါတယ်။ဒါတော့လည်းအခုလည်းအခုရပိုင်းတော်တွေမှာဆိုတော်တော်များများတွေ့နေရပါတယ်။အဆင်မပြေဘူး။ပို့ရတဲ့နေရာမှာခုဗစ်တန်နေဖြစ်တဲ့နေရာကိုလွယ်လွယ်ကူချော့ချော့မွင်းမွင်းနဲ့အသားအစာတွေ၊ဆေးဝါးတွေ၊အမိုးကာတွေပံပိုးပေးတာဆိုတော်တော်ခက်ခဲရှိပါတယ်။ဒီလိုခက်ခဲရှိတာကိုလည်းအတက်နိုင်တဲ့တက်နိုင်ကုန်ဒီလမ်းနေနဲ့သူတို့ဒုက္ခရောက်နေတဲ့သူတွေလက်ထောက်ရောက်အောင်တော့ NUG ကအဆင့်ဆင့်နဲ့စူးစမ်းဆောင်ရွက်နေတာရှိပါတယ်ကြည့်။
ဟုတ်ကဲ့ကိုပက်ထရစ်ရှိုအခုလို့ကျွန်တော်တို့ SPS ရေဂျူမြန်မာပိုင်းစီစဉ်နဲ့ဆွေးနွေးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်နော်
။ဟုတ်ကဲ့ကျွန်တော်လည်း SPS ကိုအထူးပဲကျေးဇူးတင်ပါတယ်ဆရာ
။ sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေစောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။sbs.com.au/bemis ဖြစ်ပါရရှင
်ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ